ကုသနိုင်ပြပြပေးခဲ့တဲ့ချင်းပြည်နယ်ဘက်ကစီးရီအခြေအနေကြောင့်ပါရှင်။ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါ။ကရင်အမျိုးသားအစည်းအရုံး KNU ဖပွန်ခရိုင်တက်မဟာ9နယ်မြေတဲကိုစစ်ကောင်စီဘက်က January 12ရက်မနက်တနားခန့်ကလေရင်နဲ့ပုံကျဲတိုက်ခတ်ခဲ့တယ်လို့ KNU ဘက်ကပြောပါရယ် KNU 6K ကအနီးကဖလူကြီးဖလူဘေးရွာတွေဘက်ကလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ပြောပါရယ်ပြည်ပြည်နယ်အတွင်းတိုက်ပွဲအခြေအနေကိုထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောင်မအေးမှသတင်းပေးပို့ထားပါရယ်ရှင
်ကရင်အမျိုးသားအစည်းအရုံး KNU မုထရခရိုင်တမန်ငါနေမီတဲ့ကိုစစ်ကောင်စီဘက်ကဇန်နဝါရီလ12ရက်နေ့မနေ့တနအိခန့်ကလီယင်နဲ့ဘုံကျဲတိုက်ခိုက်မှုလုပ်ခဲ့ကြောင်း KNU နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ်
။မနေ့တနအိကမှလာပစ်သွားတယ်။ပြီးတော့ညစီပဲအဲ့လိုမလို့တာညင်းညင်းမှလာပစ်။အထူးသဖြင့်ကိုဟိုဆိုတော့ဘောနော်အရသားတွေကိုပြစ်မှတ်ထားတော့လုပ်တဲ့ခါပဲ။အထူးသဖြင့်ဒီလိုလေကြောင်းလဲဆိုတာလည်းမသိတာလည်းမဟုတ်သေးဘူး။ပြည်ပြည်ကြီးနဲ့ပြည်နေတဲ့ဟာတွေလည်းသင်ချရတယ်။ဘာဖြစ်လဲဆိုတော့ကွန်မြူနတီကိုပစ်တာဟုတ်။အဲ့တော့မလို့ကျွန်တော်တို့ကလည်းတောင်းဆိုထားတာရှိတယ်လို့ပြောပါတော့။ပြည်ပြန်ဆောင်ဆိုပြီးတော့ကျွန်တော်တို့တောင်းဆိုကြတဲ့အတိုင်းပဲဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဆက်ပြီးတော့လုပ်သွားမှာရှိတယ
်။လီရင်နဲ့ဘုံကျဲတိုက်ခတ်ရမှာဒွေလုံးမြို့နဲ့တွင်းရှိဝါခါကျဲစေယုံနဲ့လေဘေးထကြီးရွာတွေကိုဘုံတွေကြားရောက်ပတ်ကွဲခဲ့ကြောင်း KNU ဘက်ကပြောပါတယ်။ KNU တပ်မ6ထိန်းချုပ်ရာမြောက်ရီခရိုင်လီကကော်အနီးကဖလူကြီးဖလူလေးရွာဘက်တီကိုလည်းမနေ့ပိုင်းကလေးကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံကြီးရွာသားတွေတောင်ရင်းမြစ်တစ်လျှောက်ကိုထွက်ပြေးလာနေကြတယ်လို့လည်းပြောပါတယ်
။ဒီနယ်စပ်တွေကျိုးမှရှိတဲ့ရွာတွေကဒါအီးရှောက်မနေရတော့ဘူးဆိုတော့ထွက်ပြေးမှာတော့ပြည်ကြတယ်လေအဲ့ဒါကြောင့
်ပြည်ရင်မျိုးသားအစည်းအရုံးက2021ခုနှစ်တိုက်ပွဲတွေနှစ်ချုပ်ထုတ်ပြန်ရမှာတပ်မ9ခုရှိတဲ့အနေနဲ့တပ်မဟာ6ခုမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဆိုပါတယ်ဇန်နဝါရီလ12ရက်နေ့ညနေပိုင်းမှာလဲဖလူကြီးဖလူလေးရွာတွေဘက်မှာလက်နက်ကြီးတွေနဲ့ပစ်တာတွေနဲ့တိုက်ပွဲတွေဖြစ်နေတယ်လို့လဲဒေသခံတွေကဆိုပါတယ်လက်နက်ကြီးတွေပစ်ခတ်မှုတွေကြောင့်နေရက်ကိုပြန်နေကြတဲ့ဒုက္ခသည်တွေဟာတောင်ရင်းမြစ်တစ်လျှောက်ကိုပြန်ပြီးထွက်ပြေးလာနေပြီးစစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်တွေပို့တိုးလာကြောင်းမြန်မာဘက်ခြမ်းကဒုက္ခသည်တွေအတွက်အစားအသောက်တွေကိုကူညီပေးနေသူတို့ကလည်းပြောပါတယ
်ဒီနေ့တွားကူခဲ့တဲ့နေရာမှာတောင်ရင်းမြစ်တောက်လျှောက်ပေါ့နော်နေရာကျွန်တော်တို့တက္ကသိုလ်နေရာနေရာ9နေရာပေါ့ပထမနေရာမှာတော့လူကြီး400ရှိတယ်။အာဒုတိယနေရာမှာတော့လူကြီး600ရှိတယ်။အာတတိယနေရာမှာတော့လူကြီး450ရှိတယ်။တတိယနေရာမှာတော့လူကြီး950ရှိတယ်။အာပြင်စမနေရာမှာတော့လူကြီး90ရှိတယ်ပေါ့နော်။ဆိုတော့စုစုပေါင်းလူကြီး2100ပတ်ဝန်းကျင်ရှိနေပါတယ်။အာဒါပြင်ကျွန်တော်တို့မကူနိုင်တဲ့နေရာတွေလည်းရှိပါသေးတယ်။အဲ့ဒီနေရာမှာဆိုလို့ရှိရင်ဒါလူကြီးတော့1500လောက်ရှိနေတာတွေ့ရတယ်ပေါ့။
ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်မြို့တဲ့အတွင်းမှာခိုလုံနေတဲ့လွတ်တော်အမတ်နှစ်ဦးနဲ့ဆရာနာသိမ်းမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာဏာပိဆန် CDM လုပ်ထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရကနေနောက်တစ်ရက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်မျိုးသားကာကွယ်ရေးတပ်NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေယာဉ်တွေနဲ့ပါဘုံကျဲတိုက်ခတ်မှု၄ရက်သက်တိုက်လုပ်ခဲ့တာကြောင့်၄ကီကော်ဖလူကြီးဖလူလေးမင်းလက်ပံထီးမေဝါခီမေထော်တလေးစတဲ့ကြီးရွာတွေကထွက်ပြေးလာသူစစ်ဘေးရှောင်ဒုက္ခသည်1000လောက်ရှိပါတယ်။တချို့လည်းထိုင်းဘက်ကိုထွက်ပြေးလာပြီးတချို့ကတော့တောင်ရင်းမြစ်တစ်လျှောက်မြန်မာဘက်ချမ်းမှာနေထိုင်နေရဆဲဖြစ်ပါတယ်ရှင်။